ိုင်းနိုင်ငံကကော်ဖီဆိုင်တွေမှာအများပြည်သူသုံးဖို့ပေးထားတဲ့ Wi-Fi အင်တာနက်ဆက်သွယ်ရေးသုံးတဲ့သူတွေရဲ့ online မှာပြုမှုလုံဆောင်ချက်တွေကိုမှတ်တမ်းတင်သိရှိထားဖို့ထိုင်းဆရာကညွှန်ကြားလိုက်ပါတယ်။ Cyber ရာဇဝတ်သားတွေကိုနှိမ်နှင်းဖို့အတွက်အသိတည်ထောင်ထားတဲ့သတင်းတိုက်ဖျက်ရေးဌာနကိုအထောက်အကူဖြစ်စေဖို့အဲ့ဒီအချက်လက်တွေလိုအပ်တယ်လို့ Digital စီးပွားရေးနဲ့လူအဖွဲ့အစည်းဌာနကပြောပါတယ်။လူအခွင့်အရေးဖွဲ့တွေကတော့ဒါဟာအစိုးရကနိုင်ငံရေးတိုက်ခိုက်မှုတွေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်ချုပ်ချယ်ဖို့လုပ်တာလို့ပြောပါတယ်။အစိုးရအာဏာပိုင်တွေဟာသတင်းတူဆိုတာကိုအကြောင်းပြကွန်ပျူတာရာဇမှုဆိုင်ရာဥပဒေအရအနှင်းထားတဲ့အာဏာကိုအသုံးပြုပြီးအတိုင်းအတာတွေကိုမပြောရအောင်လုပ်ပြီးတော့အစိုးရရဲ့လုပ်ရက်တွေကိုလူတွေကမေးခွန်းမထုတ်ရဲမဝေဖန်ရဲပဲကြောက်ရွံ့နေရတဲ့ပတ်ဝန်းကျင်မျိုးဖြစ်အောင်လုပ်နေတာလို့မနူရှာယာလူခွင့်ရေးဖွဲ့ရဲ့ညွှန်ကြားရေးမှူးအမီလီပရတီချစ်ကပြောပါတယ်။2009ခုနှစ်ကပြဋ္ဌာန်းတဲ့ကွန်ပျူတာရာဇမှုဆိုင်ရာဥပဒေအရအင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေအားလုံးဟာအသုံးပြုသူတွေရဲ့အွန်လိုင်းပြုမှုလုံဆောင်ချက်တွေကိုရက်90အထိတင်ထားရမှာပါ။ဒါမှမဟုတ်အာဏာပိုင်တွေကညွှန်ကြားတယ်ဆိုရင်တော့တစ်နှစ်အထိတင်ထားရမှာဖြစ်ပါတယ်။ဒါပေမဲ့လည်းကော်ဖီဆိုင်လိုအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာအခမဲ့သုံးခွင့်ပေးထားတဲ့ Wi-Fi တွေနဲ့ပတ်သက်လို့တော့အခုလိုညွှန်ကြားတာကပထမဆုံးဖြစ်ပါတယ်။